ဩစတြေးလျနိုင်ငံမှာလောင်နေတဲ့ဒေါ်မီတွေကြောင့်တည်ဆုံးသူအရေအတွက်ဟာ23ယောက်ရှိသွားပြီဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်စကော့မော်ရီဆန်ကပြောကြားလိုက်ပါတယ်။ဒေါ်မီကအခုသတင်းပတ်ကုန်မှာပို့ပြီးတော့အချိန်ပြင်းလာတာကြောင့်ဒီဒေါ်မီတွေကိုငြိမ်းသက်ဖို့အတွက်နောက်ထပ်ရန်တပ်ဖွဲ့ဝင်3000လောက်ကိုလည်းခေါ်ယူလိုက်တယ်လို့ဝန်ကြီးချုပ်မော်ရီဆန်ကပြောပါတယ်။လာမယ့်24နှစ်ကာလဟာဩစတြေးလျနိုင်ငံအတွက်အလွန်ကိုခက်ခဲတဲ့ကာလကိုရင်ဆိုင်နေရတာဖြစ်တယ်လို့ဝန်ကြီးချုပ်မော်ရီဆန်ကရုပ်သံကနေအစဉ်ပြောကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံကဒီအနည်းဆုံးပြည်နယ်3ခုမှာမနေ့စနေနေ့ကတော့လေတိုင်တုံးပြင်ထန်တာရဲ့အပူချိန်မြင့်လာတဲ့ကြောင့်တော်မီလောင်ကျွမ်းတဲ့နေရာဟာပိုများလာခဲ့ပြီးလွန်ခဲ့တဲ့2ရက်အတွင်းဒီတော်မီတွေကိုငြိမ်းသက်ဖို့ကြိုးစားရင်သားဖား2ယောက်လည်းတည်ဆုံသွားခဲ့ပါတယ်။တည်ဆုံသွားတဲ့ဒီသားဖား2ယောက်ဟာအသက်58နှစ်အရွယ်ဒစ်လန်ဆိုသူနဲ့သူ့ရဲ့သားဖြစ်သူအသက်43နှစ်အရွယ်ကလေတန်နဲ့ဖြစ်ကြပါတယ်။သူတို့ရဲ့ရုပ်လောင်းတွေကိုကန်ဂရူးကျွန်းကလမ်းမပေါ်မှာမနေ့စနေနေ့ကတွေ့ရှိခဲ့တာဖြစ်တယ်လို့ဩစတြေးလျအနာပိုင်းတွေကပြောပါတယ်။ဒီတော်မီဟာဩစတြေးလျနိုင်ငံတမိုင်းမှာအဆိုးဝါးဆုံးလောင်ကျွမ်းတဲ့တော်မီလည်းဖြစ်ပါတယ်။မီလောင်ကျွမ်းမှုကြောင့်ဩစတြေးလျနိုင်ငံတဝန်အပူချိန်ဟာစံချိန်တင်လောက်အောင်မြင့်တက်ခဲ့ပြီးတော့မြို့တော်ကင်မရာမှာဆိုရဲအပူချိန်ဟာ190ဒီဂရီဖာရန်ဟိုက်အထိရှိခဲ့ပြီးဆစ်ဒနီမြို့နောက်ဘက်ကပန်ရစ်မြို့မှာဆိုရင်လည်းအပူချိန်ဟာ120ဒီဂရီဖာရန်ဟိုက်အထိမနေ့ကရှိခဲ့ပါတယ်။ဒီတော်မီကိုငြိမ်းသက်တဲ့မိသက်သမားတွေကိုအကူအညီပေးဖို့အတွက်ကမ္ဘာတဝန်းကနေအလူငွေထည့်ဝင်နေကြတာဟာအခုဒီကနေ့မှဆိုရင်တော့ဩစတြေးလျဒေါ်လာ25သန်းရရှိထားပြီလို့လည်းသိရပါတယ်။ဒါပေမဲ့ဒီကနေ့မှတော့အပူချိန်နည်းနည်းရော့ချလာခဲ့ပြီးတော့လေကလည်းတိတ်မပြင်းထန်တော့တဲ့အနေအထားကိုရောက်နေတယ်လို့ဩစတြေးလျကပြောပါတယ်ခင်ဗျာ။